မိရောသာရောတန်ရှင်သောဝိညာဉ်တော်၏နာမတော်များနှင့်အာမင်ဖျားသခင်သည်သင်တို့နှင့်ရှိပါစေခြေလာစွာသောမြေကိုမောင်နှမပေါင်းတို့ဂျွန်လ26ရက်နေ2029ခုနှစ်ဗုဒ္ဓဟူးနေ့အတွက်ထောက်ရှုရမယ့်ကျမ်းချက်ကတော့တမ္မာတေဥခန်းကြီး9အခန်းငယ်15ကနေ20ဖြစ်တဲ့အပင်နဲ့အသီးကိုကြစ်ချင်းအကြောင်းဖြစ်ပါတယ်။ကျမ်းစာတော်ကိုကျွန်တော်တို့နာကြားကြပါစို့။အဆောင်ရောင်ပရောဖက်များကိုသတိပြုကြလော့။သူတို့သည်အတွင်း၌လူရဲ့စားတောက်တတ်သောဝံပလွေများဖြစ်ကြလျက်သိုးရည်ကိုလွမ်းခြုံကာသင်တို့ထံသို့လာကြ၏။ထိုသူတို့၏အကျင့်များကိုထောက်၍သူတို့သည်မြည်သူဖြစ်သည်ကိုသင်တို့သိကြလိမ့်မည်။စုပင်တို့မှစပြစ်သည်ကို၎င်းအနှစ်မဲ့စုပင်ငယ်တို့မှတဲသည်များကို၎င်းစုခုရရှိသောရရှိကြသလောဤဤသူမျိုးကောင်းသောအပင်မှအသီးကောင်းကိုတီးတတ်၏မျိုးညံ့သောအပင်မူကားအသီးညံ့ကိုတီးတတ်၏မျိုးကောင်းသောအပင်သည်အသီးညံ့ကိုမတီးနိုင်မျိုးညံ့သောအပင်သည်လည်းအသီးကောင်းကိုမတီးနိုင်ပေအတီကောင်မတီသောအပင်မှန်သမျှကိုခုတ်လဲ၍မိထဲသို့ပြစ်ချခြင်းခံရလိမ့်မည်။သို့ဖြစ်၍သင်တို့သည်ထိုသူတို့၏အကျင့်များကိုကြည့်ခြင်းအဖြစ်သူတို့မြည်သူဖြစ်သည်ကိုသိကြလိမ့်မည်။ဤသည်ကယေရှုသခင်၏မွန်မြတ်သောဧဝံဂေလိတရားတော်ဖြစ်သည်ကျလာစွာသောညီကိုမောင်နှမအပေါင်းတို့ပရမတစ်ချက်အနေနဲ့အယောင်ဆောင်အတုအယောင်ပရောဖက်တွေကိုသတိထားကြဖို့အတွက်သတိပေးစကားကိုသခင်စုကသူ့ရဲ့နောက်လိုက်တပည့်တွေဖြစ်ကြတဲ့ကျွန်တော်တို့ကိုပြောနေတာကိုကျွန်တော်တို့သိရှိကြပါတယ်အတုအယောင်နေအတုပတ်ဒီဟန်ဆောင်တဲ့ပုဂ္ဂိုလ်တွေရဲ့ပြောစကားတွေကိုနားယောင်ပြီးမလိုက်မိကြဖို့အတွက်သခင်ခရစ်တော်ကတတိပေးထားတာဖြစ်ပါတယ်ဂုခိအချင်းခါဟာဖြစ်ရင်အတုနဲ့အစ်စ်ခွဲမရလောက်အောင်ဖျားပေးထားတဲ့အသိပညာနဲ့ကျွမ်းကျင်မှုကိုအလွဲသုံးစားပြုကြပြတဲ့နောက်ခိအချင်းခါဖြစ်တဲ့ဒီခေတ်ကြီးခင်ချင်းခါမှာပေါ့လေဒါလေးအလွဲသုံးစားပြုတ်ပြတဲ့နောက်ဒီခင်းတဲ့အညီကျွန်တော်တို့သတိထားကြဖို့အတွက်ကိုရရှင်သတိပေးခြင်းပဲဖြစ်ပါတယ်အတုအစစ်တွေခွဲကြဖို့အင်မတန်ခက်တဲ့အချိန်ကာလဖြစ်ပါတယ်အတုတွေကိုလည်းပဲဖျားပေးတဲ့ပညာနဲ့ခုနပြောသလိုဖျားပေးတဲ့ကျွမ်းကျင်မှုနဲ့ကောင်းတာတွေကိုမလုပ်ဖဲနဲ့မိမိလောဘစိတ်ဒေါသစိတ်မာမာနစိတ်စသည်သောအရာတွေကိုအခြေခံပြီးတဲ့နောက်ဖျားပေးထားတဲ့အရေးချင်းအသည့်တွေသုံးပြီးအတုပတွေကိုလှုပ်ဆောင်ဖော်ဆောင်နေကြတာအင်မတန်မှကြောက်เสียကောင်းတဲ့အချိန်ကာလတစ်ခုဖြစ်ပါတယ်ရုပ်ခန္ဓာကိုဒုက္ခရောက်စေနိုင်တဲ့အတုတွေစိတ်ပန်းဆိုင်ရာကိုဒုက္ခရောက်အောင်ပို့ဆောင်ပေးနေတဲ့အတုတွေဝิญဉေးပြည့်စည်ယွေရင်သွားအောင်ရင်းရင်သွားအောင်ယုံကြည်ခြင်းပြည့်စည်ယွေရင်ရင်းရင်သွားအောင်လှူဆောင်နေတဲ့အတုတွေတကိုးရှင်အတုတွေနေရာတိုင်းမှာကဘာတွန်းလို့မှာပေါ်ထွက်နေတာကိုကျွန်တော်တို့သတိထားဖို့ဖြစ်ပါတယ်ပြုံးစားကြီးတော့လည်းပဲတကယ်တကူရှင်လို့လို့ဘာလို့လို့တော့ဖြစ်နေတာပေါ့သို့တော့အချိန်ယူပြတဲ့နောက်ကျွန်တော်တို့တို့ဒီအတုပရဲ့ကြော့ခွင်းထဲကိုအတုပတွေရဲ့ချဲလဲမှုထဲရောက်သွားလို့ရှင်ပျက်စီးခြင်းရဲ့သားကောင်တွေမဖြစ်သွားဖို့သတိထားဖို့ဖြစ်ပါတယ်တခြားမပြောပါနဲ့ပရောဖက်ဆိုတဲ့ဖျားတရားအလုတ်လုတ်တဲ့ပုံစံနဲ့သူတော်ကောင်းအတုတွေလည်းရှင့်နေတတ်ပါတယ်ကိုရောရှင်သတိပေးထားပါတယ်ထိုနေ့တူပဲဖျားသားသမီးဟန်ဆောင်တဲ့ ူတော်ကောင်းဟန်ဆောင်တဲ့မစစ်မမှန်တဲ့အတုဖျားသားသမီးအတုတွေသူတော်စင်သူတော်ကောင်းအတုတရားတွေလည်းပဲပေါ်ထွက်တတ်တယ်ဆိုတာကတော့သတိထားပြီးသူတို့နောက်ကိုမလိုက်မိဖို့အတွက်အများကြီးသတိပေးထားလျက်ရှိပါတယ်ဒုတိယတစ်ချက်အနေနဲ့အဲ့ဒါလိုအတုအယောင်တွေများမြောင်လာတဲ့အချိန်ခါမှာအရေးကြီးတဲ့အလုပ်တစ်ခုကဘာလဲဆိုတော့စစ်ဆေးခြင်းစမ်းစစ်ခြင်းပဲဖြစ်ပါတယ်အတုစီကိုသိရှိအောင်အမြဲတမ်းစမ်းစစ်နေရမှာဖြစ်ပါတယ်ဝုံတိုင်းကျွန်တော်တို့လက်ခံဖို့တော့မဟုတ်ပါဘူးဒါကြောင့်ကိုရှင်ကိုကိုစစ်ဆေးခြင်းဆိုတာအရေးကြီးတယ်လို့ပြောချင်ပါတယ်ဘယ်ရာမဆိုချိန်ကြိုက်တဲ့ပေးတန်းနော်စမ်းစစ်တဲ့စမ်းစစ်မှုတွေတော့ရှိကြရမှာဖြစ်ပါတယ်တချို့လူတွေဆိုအခုခေတ်မှာအပြင်စားစာသို့မဟုတ်ဆိုင်ကစားစာတော့ဝယ်မစားကြတော့ကိုယ့်ဟာကိုယ်ပဲချက်ပြုတ်စားတော့ကြတယ်တဘာဝအသေးနံ organic တွေပဲစားသုံးကြတာတွေ့ရတယ်ဘာဖြစ်လို့လဲအတုတွေကကန္ဓာသီးသီးမှာရောက်နေကြလို့နေရာယူနေကြလို့ဖြစ်ပါတယ်လက်ဝရဏအတုတွေအလှကုံတုတွေစားစရာတုတွေအဝတ်စားတုတွေချို့ချသောတုတွေအများကြီးရှိပါတယ်เนาะအဲ့ဒါမျိုးလေးတွေအများကြီးခစ်စားနေတဲ့အချိန်မှာကျွန်တော်တို့မှယုံကြည်လွယ်တဲ့အနေအထားမျိုးမဖြစ်ဘူးသတိထားမယ်ခနေ့ကျမ်းစာမှာ prophet အတုအစ်စ်သူတော်စင်အတုအစ်စ်တရားဟောတဲ့သူအတုအစ်စ်ဘယ်လိုခွဲကြမလဲဆိုတဲ့ဟာကိုပြောထားပါတယ်ဥပမာလည်းပေးထားတာရှိပါတယ်တမတေယုခန်းကြီးခုနှစ်ခန်းငယ်16မှာဘယ်လိုရေးထားတယ်လဲဆိုတော့သူတို့၏အကျင့်များကိုထောက်၍သူတို့သည်မြည်သူဖြစ်သည်ကိုသင်တို့သိကြလိမ့်မည်လို့ပြောထားပါတယ်အပြောနဲ့အကျင့်ကဲ့ညီမှုရှိမရှိကြည့်ပြမှာဝေခွဲနိုင်တယ်လို့ပြောထားပါတယ်ဒါကြောင့်ကျွန်တော်တို့အားလုံးအတုအစစ်ကိုခွဲခြားနိုင်ပြတဲ့နောက်အတုတည်းရဲ့ကြော့ကွင်းထဲမရောက်မီအောင်မိမိဖျားပေးထားတဲ့အသိဉာဏ်နဲ့နော်စဉ်းစားပြတဲ့နောက်ဖျားကိုအားကိုပြီးဆုတောင်းချက်ဖို့တိုက်တွန်းချင်ပါတယ်တတိယနဲ့နောက်ဆုံးချက်အနေနဲ့ကတော့ခဏကြမ်းချက်ကိုပဲပြန်ပြတဲ့နောက်ထောက်ရှုဖတ်ကြားချင်ပါတယ်အခန်းကြီး9ခန်းငယ်15မှာအတွင်း၌လူရဲ့စားတောက်တတ်တဲ့ဝန်ပလွေတွေဟာသူရေကိုခြုံပြီးတင်းလို့စီကိုလာမယ်ဆိုတာကိုသတိပေးထားတာရှိပါသူရေကိုခြုံပြီးတဲ့နောက်သူကလေးကဲ့သို့သူ့ကိုသူဝန်ပလူရသူ့ကိုသူအသွင်သဏ္ဍာန်ပြောင်းပြီးတော့တင်းလို့လာလှဲ့စားမယ်သတိထားပါသူရဲ့အကျင့်ကိုလေ့လာပါသုံးသပ်ပြီးမှသာလေအတုစစ်ကိုခွဲဝေပါလူတိုင်းအပြောင်းလဲတတ်ပြင်မဲ့နော်တမိုင်းချောင်းကိုတော့လေ့လာသင်ပါတယ်နော်လူတိုင်းဟာဒီပြောင်းလဲတတ်တယ်ပေါ့ချို့လူတွေကပြောကြတယ်နော်အရင်တုန်းကဒီလိုဖြစ်ပြင်မဲ့လို့အခုဒီလိုပဲဒီလိုအရင်အရင်တုန်းကလိုမဖြစ်တော့ဘူးအခုကပြောင်းသွားပြီစသဖြင့်သူ့ရဲ့ပြောင်းလဲမှုတစ်ခုကပြုံးစားရတော့ကျွန်တော်တို့ယုံစားလို့တော့မရဘူးပေါ့လေဒီအတွက်ကြောင့်သူ့ရဲ့တမိုင်းချောင်းနဲ့သူ့ရဲ့ပြောင်းလဲမှုဖြစ်စဉ်တွေကိုတကယ်ကိုကကနနနဲ့လေးလေးနဲ့နဲ့လေးလာသုံးသပ်ဖို့တော့လူသေးပါလေဆိုတာကိုနော်ပြောချင်ပါတယ်အခန်းကြီး9ခန်းငယ်16မှာလေဘာဆက်ပြောထားတယ်လဲဆိုစူးပင်ကနေစပြစ်တိမတိတတ်တယ်လို့သိုးတဲ့လူတွေစီကကောင်းတဲ့အသီးထွက်လာတယ်ဆိုတာတော့အချိန်ယူပြီးသုံးသပ်ရမယ်ဆိုတာပြောပြခြင်းဖြစ်ပါတယ်နောက်တစ်ချက်ဘာပြောသေးတယ်လဲဆိုတော့ကဗီဇဆိုတာကိုလည်းပဲကြည့်တင်ပါသေးတယ်ပေါ့လေဗီဇကိုကြည့်ပြီးတော့သုံးသပ်တင်ပါသေးတယ်ဆိုတော့ပြောထားတာ။တာမတေယုခန်းကြီး9ခန်းငယ်18မှာဘယ်လိုရေးထားသေးတယ်လဲဆိုတော့မျိုးညံ့သောအပင်မူကားအသေးညံ့ကိုတိတတ်၏မျိုးကောင်းသောအပင်သည်အသေးညံ့ကိုမသိနိုင်လို့ပြောထားတာ။ဒါဗီဇရဲ့သဘောတဘာဝလေးလည်းပဲဖြစ်ပါတယ်။တော်တော်လေးပဲခုနပြောသလိုပေါ့လေလူတယောက်ဟာတခါဆိုးလို့အများရန်ဆိုးမယ်ဆိုတော့မဟုတ်ဘူးပြောင်းလဲမှုတစ်ခုတော့ရှိတယ်ပေါ့လေသို့တော်လည်းပဲဒီပြောင်းလဲမှုသည်တကယ်စစ်မှန်သောပြောင်းလဲမှုဟုတ်၏မဟုတ်၏ဆိုတာက အချိန်ယူပြီးတဲ့နောက်သူ့ရဲ့အသီးတွေအကျင့်တွေကိုကြည့်ပြီးတဲ့နောက်ကျွန်တော်တို့လက်ခံယုံကြည်ဖို့ဖြစ်ပါတယ်အခန်းကြီး9ခန်းငယ်16မှာကြတော့အထူးသတိပေးချက်ဖြစ်ပါတယ်ဘာလဲဆိုတော့ကအသီးကောင်းမသီးသောအပင်ရှိသမျှကိုခုတ်လှဲ၍မိထဲသို့ပြစ်ချခြင်းခံရလိမ့်မည်ဒါသတိပေးတာပါဒီကြမ်းကျက်ဟာကျွန်တော်တို့တယောက်စီကိုသတိပေးတဲ့ကြမ်းကျက်ပဲဖြစ်ပါတယ်ကောင်းတဲ့အသီးကိုမသီးနိုင်ရင်တော့ကောင်းဝင်နိုင်ငံကိုရောက်မှာမဟုတ်ဘူးငရဲတဲ့ပဲရောက်ဖို့ရှိတယ်ဆိုတာကိုပြောခြင်းဖြစ်ပါဒါကြောင့်နေ့စဉ်နှုတ်အားဖြင့်တော်၎င်းစိတ်အားဖြင့်တော်၎င်းအကျင့်အားဖြင့်တော်၎င်းကောင်းသောအသီးကိုအမြဲသီးနိုင်အောင်ကြိုးစားကြပါเนาะကြိုးစားနိုင်အောင်ဘုရားသခင်ထံလိုအပ်သောကျေးဇူးတော်များကိုတောင်းခံပါတန်ရှင်တော်ဝိညာဉ်တော်ဘုရားထံမှာလည်းပဲအလင်းကျေးဇူးတော်ကိုတောင်းခံပြီးတဲ့နောက်အစ်စ်တူကိုခွဲခြားနိုင်အောင်ကျေးဇူးတော်ကိုတောင်းခံပါလို့အားလုံးကိုတိုက်တွန်းလို့ဆိုပါရစေ။ဘုရားသခင်သင်တို့တယောက်စီကိုကောင်းချီးပေးပါစေ။